ဒီဇင်ဘာ31ရက်နေ့ကတက်တော်65နှစ်အရွယ်မှာခွဲလွန်သွားတဲ့ပုပ်ယဟန်မင်းကြီးဟောင်းဘက်နက်ဒစ်ရဲ့ဇာပနာကိုဗက်တီကန်မှာဒီနေ့ကျင်းပတာမှာစိန့်ပီတာစကွဲယဉ်ပြင်မှာပရိသတ်ထောင်ပေါင်းချီပြီးတော့အားရဝတ်ပြုဆုတောင်းခဲ့ကြပါတယ
် Noi giustamente perché riceviamo quello che abbiamo meritato per le nostre azioni.
ပုယဟမင်းကြီးဘက်နက်ဒစ်နေရာကိုဆက်ခံခဲ့တဲ့လက်ရှိပုယဟမင်းကြီးဖရန်စစ်ကဇာပနာခန်းနာမှာဥဆောင်ဝတ်ပြုခဲ့ပါတယ်။ကက်သလစ်အသင်းတော်ရဲ့ကမ္ဘာတဝန်းကအကြီးအကဲတွေဘယ်ဂျီယံနိုင်ငံနဲ့စပိန်နိုင်ငံတွေကဘရင်နဲ့မိဖုရားတွေအပြင်ပုယဟမင်းကြီးရဲ့မွေးရဂျာမနီနဲ့အီတလီတို့ကဆေးလွတ်တဲ့အစိုးရကိုယ်စားလှယ်ဒီဇာပနာခန်းနာကိုတက်ရောက်ခဲ့ကြပါတယ်။တခြားနိုင်ငံတွေကလည်းဗာတီကန်ဆိုင်ရာတန်တမန်တွေကိုကိုစားပြုပြီးတော့ဆေလွတ်ခဲ့ပါတယ်။တင်းလာနေကတဲ့ကပုယဟမင်းကြီးရဲ့ရုပ်အလောင်းကိုစိန့်ပီတာစ်ဘက်ဆီလီကာဘုရားကျောင်းထဲမှာအများပြည်သူကြည့်ရှုကာရောပြုနိုင်အောင်ထားရှိခဲ့တာမှာ၃ရက်အတွင်းလူ36,000လောက်လာရောက်ကာရောပြုနှုတ်ဆက်ခဲ့ကြပါတယ်။ပုယဟမင်းကြီးဘန်နက်ဒစ်ရဲ့ဆန္ဒအတိုင်းဘက်ဆီလီကာဘုရားကျောင်းမြောက်ခန်းထဲမှာအလောင်းကိုမြုပ်နှံသရုံမှာဖြစ်ပြီးတော့အများပြည်သူရှေ့မှာမဟုတ်ပဲအသီးသန့်အခမ်းအနားနဲ့မြုပ်နှံမှာဖြစ်ပါတယ်။ပုယဟမင်းတာဝန်ကနေ2013ခုနှစ်မှာအနာမယူခင်၈နှစ်ကြာပုယဟမင်းတာဝန်ထမ်းဆောင်ခဲ့မှုတွေကိုလက်ရည်နဲ့ရေးသားထားတဲ့မှတ်တမ်းကိုတက်ထုနဲ့လှုပ်ထားတဲ့စလင်နာထဲထည့်ပြီးတော့သူ့ရဲ့အကောင့်ထဲမှာအတူမြုပ်နှံမှာလည်းဖြစ်ပါတယ်ခင်ဗျာ။